သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးနေတာအောင်မြင်ခြင်း2015တုန်းကချုပ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖျက်နိုင်မယ်မဟုတ်ဘူးဆိုတဲ့အမကန်ချက်တွေကိုအမေရိကန်နိုင်ငံကပေးတင်တယ်လို့အီရန်နိုင်ငံကတင်းလာနေကပြောလိုက်ပါတယ်။အီရန်မှာသဘောထားတင်းမာတဲ့တပ်ရအီဗရာဟင်ရာအီစီဂျွန်လာကတက်လာပြီးတဲ့နောက်ဝိလက်ကြောင့်ပဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာလ29ရက်နေ့ဗီယက်နာမှာအမေရိကန်နဲ့အီရန်တို့ပြန်လည်စတင်ဆွေးနွေးကြဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်ကမစ္စတာထရမ့်တပ်ရဖြစ်လာပြီးတဲ့နောက်သဘောတူညီချက်ကိုပြန်လည်ရုပ်သိမ်းခဲ့ပြီးအီရန်ပေါ်အရေးယူပိတ်ဆို့ခဲ့ပါတယ်။အမေရိကန်ဟာအီရန်ပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုအလုံးကိုရုပ်သိမ်းခဲ့ပြီးအဲဒီလိုရုပ်သိမ်းရမှာလဲဟုတ်မှုစစ်ဆေးလို့ရတဲ့ဖြစ်စဉ်တွေရှိရမှာဖြစ်တယ်လို့သဘောတူညီချက်မြောင်းတဲ့ရောက်သွားခဲ့ရတဲ့ကိုအမားကိုကိုအသိမှတ်ပြုရမယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဆအီကာတိဇယ်ရီကပြောပါတယ်အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲကောင်းဆောင်အလီဘဂရီကာနီဟာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ဥရောပ၃နိုင်ငံကိုနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်ဒီဘက်တွင်မှခီးထွက်နိုင်မယ်လို့ပြောရေးဆိုခွင့်ရှိတဲ့သူကပြောပါတယ်